40 watt ကို battery နှလုံး long ထည့် ထားပေး တဲ့ အပြင် မှာ သူ့ ရဲ့ solar jack က လည်း တော်တော် လေး ကို ကြီး တယ် ဗျ အားလုံး ပဲ မင်္ဂလာ ပါ ကျွန်တော် ကျေးဇူး ပြု လက်စစ် ကနေ ပြန် လဲ ကြိုဆို လိုက် ပါ တယ် အခု ကျွန်တော် မိတ်ဆက် ပြသ ပေး သွား မှာ က တော့ J Fresh က ထွက် ရှိ တာ တယ် solar ဆလောင်း လေး နေ ကျွန်တော် မိတ်ဆက် ပြသ ပေး သွား မှာ ဖြစ် ပါ တယ် သူ့ မှာ က တော့ ကျွန်တော် တို့ watt က 3 မျိုး လာမယ် 40 watt လာမယ် ပြီး တော့ ကျွန်တော် 60 watt လာမယ် ပြီး တော့ နောက် တစ် ခု က 100 watt လာမယ် watt 3 မျိုး လာပါမယ် 60 watt နဲ့ 100 watt အကြောင်း ကို တော့ ကျွန်တော် အသေးစိတ် ခြားပြ ပြောပြ ပေး ပြီး တာ ဖြစ် ပါ တယ် ဒီ video တွေ မှာ တော့ ကျွန်တော် 40 watt အကြောင်း လေး ကို အသေးစိတ် ကျွန်တော် ရှင်းပြ ပြောပြ ပေး ပါ မယ် သူ့ ရဲ့ အလင်း အပ လို့ ရှိ တော့ သူ့ ထဲ မှာ battery ဘယ်လောက် ပါ လဲ ပြီး တော့ သူ့ အားခံ ချိန် က ဩ တညာ လို့ AC ခံ ရ လား စရ ရဲ့ အသေးစိတ် အချက် တွေ ကို ကျွန်တော် ဒီ video တွေ မှာ ကျွန်တော် ရှင်းပြ ပြောပြ ပေး တော့ မှာ ဖြစ် ပါ တယ် တစ် ချက် လောက် လိုက် ကြည့် လိုက် အောင် ဗျ အရင် ဦး ဆုံး ကျွန်တော် တို့ ဒီ ကောင် လေး ရဲ့ size လေး ကို တစ် ချက် တိုင်း ပြ ပေး ပါ မယ် ဒီကောင်လေးရဲ့ size ကရှစ်လက်မ size ရှိမယ် သူ့ရဲ့ ကျွန်တော်တို့ မျက်နှာပြင် wire ကြေက ရှစ်လက်မ size ရှိမယ် သူ့ထဲမှာက LED 50-54 အမျိုးအစားဟိုမှာ total ကျွန်တော်တို့ 15 လုံးပါမယ် ပြီးတော့ ကျွန်တော်တို့ battery ကလည်း အရှင်တိုင်း ဖြစ်လို့ ကျွန်တော် ခဏနေ battery ဖွင့်ပြရင်လည်း သူ့ရဲ့ LED media အမျိုးအစားကိုလည်း ကျွန်တော် ပြသပေးပါမယ် ကျွန်တော်တို့ 39 ရဲ့ သူ့မှာက ကျွန်တော်တို့ ဒီ ချိတ် ဆရာ ဂွင်း လေး ပါမယ် ချိတ်ရင် W လေး ချိတ် ထားမှာ ဖြစ် ပါတယ် ပြီးတော့ ဒီကောင်က solar ဝင် မဲ့ အပေါက် ဒါကတော့ သူ့ ရဲ့ ဆလောင်း ပိုင်း ဖြစ် ပါတယ် solar ပိုင်း solar ပိုင်း ကတော့ ကျွန်တော်တို့ 60 watt solar ပြား နဲ့ size ကော watt ကော အတူတူ နီးပါး လောက် ကို ကြာ တယ် ဗျ ဒီကောင် 14 လက်မှ ဝင်း ကျင် ရှိ မယ် ဒီကောင် ရဲ့ ဒီ ဘက် ကလည်း ကျွန်တော်တို့ 14 လက်မှ ဝင်း ကျင် ရှိ ပါမယ် solar panel က ကျွန်တော်တို့ mono ပြား ဖြစ် မယ် အကျိုးက လည်း ကျွန်တော်တို့ 0.5 mm အထူ ဖြစ် မယ် အရှိကက ကျွန်တော်တို့ 4 gauge ခွဲ ပါ ပါမယ် specification ကတော့ ပြောင်း ပါပဲ အနည်းဆုံး တော့ G-Fresh ကအလုံး သိကြ တဲ့ အတိုင်း ပဲ ကျွန်တော်တို့ solar အသွင်း မြန်တယ် တဲ့ မှာ တစိ့ တဲ့ မှာ ဟို ပါ တဲ့ အခြေအနေ မှာ သူ့ ရဲ့ ဒီ solar ပြား watt ကတော့ ကျွန်တော်တို့ ခံ မှန်း ဆိုလို့ ရှိရင် 15 watt လောက်က တော့ အနည်းဆုံး ရှိ ပါမယ် solar ပြား ကလည်း ကျွန်တော်တို့ mono ပြား ဖြစ် ပါတယ် သူ့ရဲ့ remote သူ့ရဲ့ remote ကတော့ ကျွန်တော်တို့ ဟို solar သူ့ရဲ့ G-Fresh solar slide တုံးက အတိုင်း ပဲ တပုံစံ ပါပဲ ဘာ မှ မပြောင်း လဲ ပါဘူး ဒီကောင် on on ဆိုတော့ ကျွန်တော်တို့ ဖွင့် မယ် ဒီကောင် off က ပိတ် မယ် ပြီးတော့ ကျွန်တော်တို့ ဒီ အပေါ် ဆုံး အဆင့် ဟာ ဟို အလင်းရ အပြင်း ဆုံး ကို တန်း ပြီးတော့ သွား မယ် ဒီ အောက် ဆုံး အဆင့် ဟာ လင်းရ နိမ့် ဆုံး ကို တန်း ပြီးတော့ ရှော့ မယ် ဒီ အနှုတ် နဲ့ အပေါင်း ကတော့ ကျွန်တော်တို့ တစင်း ချင်း စီ ရှော့ မယ် တစင်း ချင်း စီ တိုး မယ် ပြီးတော့ ကျွန်တော် ဒီ MM ကတော့ ဟို solar slide တော်တော် မြင်များ ပါလေ ဒီ M ကတချို့ slide တွေမှာ အလုံးလုံး တယ် တချို့ slide တွေမှာ အလုံးမလုံးဘူး ဒီ M လေးကို ကျွန်တော် နှိပ် လိုက် ရင် မိမ့်ပြီး ပဲ လင်း ပြီးတယ် ဒီမှာ တော့ ဒီ ခု ဒီ G-Fresh ဒီ solar ဆလောင်း မှာ တော့ ဒီ M လေး ကို နှိပ် လိုက် ရင် မိမ့်ပြီး ပဲ လင်း ပြီးတယ် auto fashion auto fashion ကတော့ solar slide တွေ တော့ အတိုင်း ပါ ပဲ ကျွန်တော် ဒီ auto fashion က battery management control system ပါ ပါ မယ် သူ ထဲ မှာ ရှိ တဲ့ battery အားကို ကျွန်တော် တို့က လင်း အား ကြာကြာ တုံး ညင် တဲ့ အခြေအနေ မျိုး တွေ မှာ သူ့ ရဲ့ လင်း အား ကို ကြာ ချိန် များ အောင် ဟို အလင်း ကို ဟို သူ့ ဘာ သူ ချိန် ညှိ ပြီးတာ ကျွန်တော် ဒီ auto system ပြ ဥပမာ ပြော ရင် ကျွန်တော် ဒီ နေ့ က နေ ရမ်း မ ပွင့် လိုက် လို့ အားက 50% လောက် ပဲ တွင်း နိုင် တယ် တွင်း နိုင် တဲ့ အနေ ထား မျိုး မှာ ကျွန်တော် တို့ က ညား ကို အားကို ဟို ကြာကြာ တုံး ညင် တယ် ဆိုလို့ ရှိရင် ဒီ auto နှိပ် ထား လိုက် ပြီး ဆိုလို့ ရှိရင် သူ က လင်း အား ကို 100% နေ ပြီးတော့ ဘလောက် percent အတွင်း ကို ဘယ်နှစ် နာရီ အတွင်း ကို ကျွန်တော် တို့ change ပြီး မယ် ဆိုတာ ဒီ auto function ပဲ ကျွန်တော်တို့ ချိန် ညှိ ပြီး သွားမယ် ဒါကတော့ auto function အကြောင်း မှာ ကျွန်တော် ကျွန်တော် send ထားတဲ့ video တွေ ထဲမှာ ဒီ auto function အကြောင်း ကို ခဏခဏ ပြောပါတယ် ဒါကတော့ timer ပါ ဒါကတော့ သူ့ရဲ့ remote အကြောင်း ဖြစ် ပါတယ် ကဲ ဒီ ထဲမှာ ကျွန်တော်တို့ ဘာ battery ပါ လဲ battery panel လုံး သုံး ထား လဲ ဆိုတဲ့ အချက် ကို ကျွန်တော်တို့ တစ်ချက် လောက် လိုက် ကြည့် လိုက် အောင် ဗျ ဒါက သူ့ ရဲ့ အထက် အစိမ့် ပိုင်း အထက် အစိမ့် ပိုင်း မှာ ကျွန်တော် ခုန ပြောခဲ့ သလို ပဲ LED mi အမျိုးအစားက 50-54 အမျိုးအစား ဟို မှာ LED mi အလုံးကြီး 15 လုံး ပါမယ် battery ပြီးတော့ battery သူ့ ရဲ့ battery က 3900 size ကို မှာ ကျွန်တော် live 4 battery အမျိုးအစား ဟို မှာ 2 လုံး ပါမယ် ပြီးတော့ ကျွန်တော်တို့ BMS လည်း ပါမယ် ဗျ MAH ကဒီညမှာ 꿰လွှဲနိုင်တာကဒီကောင်ကဘာမှရေးမထားတာဖြစ်တဲ့အတွက် 9,000 ဒါမှမဟုတ် 6,000 တခုခုဖြစ်နိုင်ပါတယ်ဘလို့ပဲဖြစ်ပါစေကျွန်တော်တို့ဝက်သေးတွေထဲမှာတော့ဘက်ထရီနှလုံးဆိုတာတကယ်ကိုအရန်ကိုများတဲ့ပမာဏပါ solar slide ဝက်သေးတွေမှာလည်းတုံတန်ရောကျွန်တော်တို့ဘက်ထရီတစ်လုံးပဲပါပါတယ်ကဲဒီကောင်လေးရဲ့ကျွန်တော်တို့လင်းအားကိုတစ်ချက်လောက်ကြည့်လိုက်အောင်ဗျ ဒါကု Gfresh 40 watt solar စလောင်းလေးရဲ့လင်းအားလေးကိုကျွန်တော်ဆက်သက်ပြသနေခြင်းဖြစ်ပါတယ်သူ့ရဲ့လင်းအားတော်တော်လေးကိုကျွန်တော်တို့အဆင်ပြေတဲ့အနေထားလေးပါတော်တော်လေးလေအဲမစိုးပြကျွန်တော်ဒီ40ဝက်ကအစာတော်တော်လေးကိုအဆင်ပြေတယ်ဗျာဒါကျွန်တော် Gfresh 40ဝက် Solar စလောင်းလေးရဲ့လင်းအားကိုစမ်းသပ်ပြသနေခြင်းဖြစ်ပါတယ်ကျွန်တော်ဆိုင်နေထားနေကိုအေးစစ်စစ်လေးကိုလုံလောက်လောက်ရှိရာတွေ့ရတယ်ကဲကျွန်တော်တို့သူ့ရဲ့အားခံတဲ့အပိုင်းလေးကိုတစ်ချက်လောက်ကြည့်လိုက်အောင်ဗျာအားခံတဲ့အပိုင်းအားခံတဲ့အပိုင်းမှာဆိုလို့ရှိရင်ဒီကောင်ကအော်တိုမုန်းနဲ့ဆမ်းမယ်ဆိုလို့ရှိရင်အားလုံးပြောကြတဲ့အတိုင်းကျွန်တော်ည6မိနစ်6ပေါ့အဲတိုတယ်အားလုံးပေါင်း12နာရီအော်တိုမုန်းနဲ့ဆမ်းမယ်ဆိုလို့ရှိရင်အေးစစ်စစ်ခံမယ်အဲသူ့ရဲ့ကျွန်တော်တို့ဒီ17နာရီထွန်းပြီးအလင်းအားနဲ့12နာရီထွန်းပြီးကြံတဲ့အလင်းအားကိုလည်းကျွန်တော်ဗီဒီယိုလေးနဲ့ကျွန်တော်ပြသပေးပါမယ်အဲဒါအခု Gfresh 40 watt စလောင်းကြီးကိုကျွန်တော်တို့17နာရီထွန်းပြီးအကြာအလင်းအားလေးဖြစ်ပါတယ်အဲအေးစစ်စစ်ကျွန်တော်တို့နေလို့ရသေးတယ်ဗျအဲတော်တော်ကြီးကိုကျွန်တော်ရှင်းရှင်းလင်းလင်းတက်တက်ကိုကိုယ်မြင်ရသေးတဲ့အတိုင်းတောင်ကိုကျွန်တော်တို့တွေးရှိရပါတယ်စာဖတ်မယ်ဆိုလို့ရှိရင်တော့မှဟိုအရင်မလင်းတော့ပြီမယ်စာအေးစစ်စစ်ကျွန်တော်တို့ဖတ်လို့ရတဲ့အနေအထားမျိုးမှာဟိုရှိနေပါသေးတယ်ဒါက17နာရီအကြာအလင်းအား Gfresh 40 watt စလောင်း17နာရီထွန်ပြီးအလင်းအားလေးဖြစ်ပါတယ်ဒါကုကျွန်တော်40 watt Gfresh စလောင်းလေးရဲ့12နာရီထွန်းပြီးအကြာအလင်းအားလေးကိုကျွန်တော်ပြသနေခြင်းဖြစ်ပါတယ်12နာရီကျွန်တော်တို့တညာလုံးထွန်းပြီးအလင်းအားလေးပါအားပြန်သွင်းတဲ့အပိုင်းအားပြန်သွင်းတဲ့အပိုင်းမှာဆိုလို့ရှိရင်သူ့ရဲ့အားဝင် indicator မီးကတပွင့်ပဲပါတယ်အဲ့တော့ကျွန်တော်တို့အားပြေတာမသိရဘူးအားပြေရင်လည်းမီးမီလေးကမိတ်တုတ်မိတ်တုတ်ပြမယ်အားသွင်းနေရင်လည်းကျွန်တော်မီးမီလေးကမိတ်တုတ်မိတ်တုတ်ပြနေမှာပဲအဲ့တော့ကြတော့ကျွန်တော်တို့သတိထားမယ့်အချက်ကဒီဆိုလာပြားကိုနေတနေကုန်ဓာတ်ရိုက်ရတဲ့နေရာမှာထားမှကိုအဆင်ပြေမယ်အဲအရှိဗီဒီယိုတွေမှာလည်းကျွန်တော်ပြောပြပေးခဲ့ဘူးပါတယ်ဆိုလာစလိုက်ပဲဖြစ်ဖြစ်ကျွန်တော်တို့ဒီဆိုလာစလောင်းပဲဖြစ်ဖြစ်သူ့ရဲ့ဆိုလာတွေကအလင်းရရုံအပူရရုံနဲ့အားမဝင်ဘူးသူ့ပေါ်ကိုနေရောင်ကြီးဓာတ်ရိုက်ကြမှာကိုအားဝင်မယ်ပို့ပြီးတော့အားဝင်မြန်းနေတယ်ဆိုလို့ရှိရင်ကျွန်တော်တို့တောင်ဘက်ကိုမျက်နှာမူပြီးတော့20ဒီဂရီကနေ25ဒီဂရီစောင်းတာတာဟိုအားဝင်ပို့ပြီးမြန်နိုင်ပါတယ်အဲအကြောင်းကိုလည်းကျွန်တော်ဗီဒီယိုအသေးစိတ်လေးနဲ့ကျွန်တော်ရှင်းပြပေးခဲ့ဘူးပါတယ်ကဲဒီကောင်ဒီကောင်အကြောင်းဆက်ရမယ်ဆိုလို့ရှိရင်သူကအားပြည့်တာမတိရတဲ့အခြေအနေမှာကျွန်တော်တညာလုံးသုံးပြီးသားကိုအားပြန်ဖြည့်နိုင်လားဆိုတဲ့အချက်ကိုသိချင်လို့အဲရိုးရိုးရှင်းရှင်းလေးပဲကျွန်တော်ဒီကောင်ကိုကလပ်မီတာနဲ့ပဲဆိုလာပြရဲ့အထွက်မှာကျွန်တော်တိုင်းလိုက်ပါတယ်အဲအဲ့လိုအခြေအနေမျိုးမှာကတချို့ customer တွေက complaint တက်လာနိုင်ကြရှိတာကဒီ BMS အထွက်ဘက်ကနေဟို BMS အထွက်ကနေပြီးတော့မတိုင်းလို့ဆိုပြီးတော့ဒီအားသွင်းတဲ့ ampere မမှန်နိုင်ဘူးပါညာ complete တက်လာနိုင်ကြီးရှိပါတယ်အဲဒါမဲ့ကျွန်တော်ပြောရလေဒီအားသွင်းတဲ့ဒီကောင်ကအားသွင်းနေတဲ့ ampere ကိုအတိအကျတည်ချင်တာမဟုတ်ပါဘူးကျွန်တော်ကြိုးတွေပါနေမဖြတ်ချင်တော့လို့အဲဒီကောင်ကိုအားပြန်ဖြည့်နိုင်လားဆိုတဲ့အချက်ကိုပဲကျွန်တော်လွယ်ကူစွာတိုင်းလိုက်ပါတယ်အဲဒီကောင်ကိုစစသွင်းနေမှာဒီကောင်ကိုအထွက်မှာကျွန်တော်ကလပ်မီတာနဲ့ပဲ ampere ဘယ်လောက်နဲ့သွင်းနေလဲတိုင်းလိုက်ပါတယ်ပြီးတော့အဲကျွန်တော်နေလေလောက်ကြတော့ဒီကောင်ကိုတစ်ချက်ပြန်ပြီးတော့တိုင်းကြည့်တဲ့အချိန်ဒီမှာ BMS ကဖြတ်နေပြီလားအဲ short ချပြီးပြီလားဘာလို့ short ချနေပြီဆိုရင်ကျွန်တော်တို့ကပြည့်ကန်ဒီအချိန်ဒီတစ်ခုမလို့သူ short ချတာပါဖြတ်ချသွားရင်လည်းကျွန်တော်တို့ပြည့်သွားလို့ short ချတာပါကျွန်တော်ကဒီကောင်ကိုအားပြန်တညာလုံးသုံးပြီးသားကိုအားပြန်တွင်းနိုင်လားမတွင်းနိုင်လားကိုပဲသိနေတဲ့အတွက်အဲဒီလေးနဲ့ကျွန်တော်တို့ဆက်လိုက်ရတာဖြစ်ပါတယ်ကဲကျွန်တော်ဆက်လာတဲ့ဗီဒီယိုလေးကိုတစ်ချက်ပြသပေးပါမယ်ဒါကုကျွန်တော်မနက်9နာရီမှစတင်တော့ 3.5 ampere လောက်နဲ့ကိုစပြီးတော့တွင်းပါတယ်အခုဒီနေ့လည်းနှစ်နာရီလောက်ရောက်တော့ BMS ကစပြီးတော့ဖြတ်ချတော့မှာပါ RAC ပြနေပါတယ်။ကဲကျွန်တော်ဒီဗီဒီယိုလေးမှာကအသေးစိတ်ချပြပေးပြီးသွားပြီဆိုတော့ကဒီ Gfresh ကထွက်ရှိထားတဲ့40 watt solar စလောင်းလေးကို9800ချက်ပြင်ကျွန်တော်ရောင်းချပေးသွားမှာဖြစ်ပါတယ်။အကယ်၍ကျွန်တော်တို့ Chinese တက်လို့မှာယူခြင်းနဲ့ဆိုလို့ရှိရင်ကျေစင်ဖြို Facebook Page Messenger ကနေတော့၎င်းဒါမှမဟုတ်ကျေစင်ဖြို TikTok ချက်ပေါက်ကနေတော့၎င်းဒါမှမဟုတ် Viber ဖုန်းနံပါတ် 3996363888333ကနေလည်းဆက်သွယ်ပြီးမာယူလို့ရပါတယ်အိမ်ရောက်ငွေချေရပါတယ်လက်လီလက်ကားရပါတယ်ဒါမှမဟုတ်ကျွန်တော်တို့စိုင်းမှာစိတ်တိုင်းကြတိရှိပြီးမှလာရောက်အားပေးခြင်းလည်းဆိုလို့ရှိရင်33လမ်း8586ချဲဤတာစဲကျေစီပြိုလက်စစ်မှာလည်းစိတ်တိုင်းကြတိရှိပြီးမှလာရောက်အားပေးလို့ရပါတယ်အားလုံးပဲကျေးဇူးပါ